တနည်းပြည့်နှစ်ပတ်လည်လာတဲ့အချိန်မှာရခိုင်အရေးကိုမြမအရေးအကဲခတ်တွေရဲ့သုံးသပ်ချက်ကိုဆက်ပြီးတင်ပြပေးကြပါမယ်။မြမအစိုးရအနေနဲ့ရခိုင်အရေးကိစ္စကိုဖြေရှင်းတဲ့နေရာမှာတော့နိုင်ငံတကာအတိုင်းဝိုင်းနဲ့အခုထက်ပိုပြီးပူးပေါင်းဆောင်ရွက်တဲ့လို့မြမအရေးကျွမ်းကျင်သူတွေကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအပါအဝင်တခြားနိုင်ငံတွေနဲ့လည်းနိုင်ငံတနိုင်ငံချင်းစီအလိုက်ပူးပေါင်းဆောင်ရွက်တာတွေပိုပြီးတော့လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုင်ငံတကာကိုဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်တဲ့နေရာမှာလည်းသတင်းမီဒီယာတွေကနေလည်းပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ပြောပြပေးပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်တွေထွက်ပြေးခဲ့ကြတဲ့ရခိုင်ပြည်ပကစတင်ဖြစ်ပွားခဲ့တာအခုဆိုရင်တနည်းရှိသွားခဲ့ပါပြီပြီးခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့က ARS ရိုဟင်ဂျာအစိုးရအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့လို့မြန်မာအစိုးရတပ်တွေကနေပြည်တော်ရှင်းလင်းလုပ်ရမှာရိုဟင်ဂျာတွေတိတ်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်ဒီဒုက္ခသည်တွေကိုပြန်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူလက်မှတ်စာချုပ်ရေးထိုးပြီးဒုက္ခသည်တွေပြန်လက်ခံဖို့စတင်လှုပ်ဆောင်နေပြီမဲ့လူခွင့်ရေးဖွဲ့တွေပါဝင်နိုင်ငံတကာအတိုင်းဝိုင်းကတော့မြန်မာနိုင်ငံဘက်မှာပြည်အားတွေဆက်လက်ပေးနေကြပါတယ်မြန်မာဆိုရအနေနဲ့ရခိုင်ပြည်ပကကိုပြည်လျောင်ဖြည့်ရှင်းဖို့ဘာတွေလှုပ်ဖို့လိုသလဲဆိုတဲ့အပေါ်မှာတော့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNL Party ရဲ့တွင်မူဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ
်ဆိုရပိုင်းကနိုင်ငံတကာတွေနဲ့ပူပြီးတော့ကျေရုံကိုဝင်ထွက်နိုင်ပူကောင်းမြင်တယ်အခုကဒီကြေပနာကမထင်လင်းနဲ့နိုင်ငံတကာကြေပနာဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်အတွက်လည်းပထမဦးစားပေးဖြည့်ရှင်းတဲ့ကိစ္စမျိုးဖြစ်လာဆိုတော့နိုင်ငံတကာဆိုတော့အခုထပ်ပူပြီးတော့ဝင်နိုင်ပူကောင်းမြင်လို့ကျွန်တော်ထင်ပါတယ်
မြန်မာဆိုရအနေနဲ့ရခိုင်ရေးကိစ္စကိုဖြည့်ရှင်းဖို့အတွက်မကြသေးခင်ကကွန်ရက်တာကြီးဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောက်ကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အပြင်မကြသေးခင်ကလည်းဖိလစ်ပိုင်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟောက်ဦးဆောင်ပြီးအဖွဲ့ဝင်လေးဦးပါဝင်တဲ့ကောင်ရှင်တရက်ကိုဖွဲ့စည်းခဲ့ပါတယ်။ဒါမဲ့လည်းမြန်မာဆိုရအနေနဲ့ရခိုင်ပြည်ထနာကိုဖြည့်ရှင်းဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့အခုထပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာရေးကြံ့ကျင်သူဒေါက်တာခင်စော်ဝင်းကလည်းပြောပါတယ်
။အေးမြန်မာပြည်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ပါလို့ကျန်တာပြောနေတာ။သူတို့ရခိုင်ပြည်နယ်ကိုတွားခင်သွားလို့မရဘူးလေ။အဟန့်တားနေရှိတယ်တဲ့။ဘယ်လိုလုပ်ကြမလဲ။ဟော MOU တစ်ခုထိုးတယ်နော်။သူတို့ကတော့ဆိုတာလက်မကင်ဖွဲ့လဲပေါ့ဘူးလေ။ရန်သူလည်းမဟုတ်ဘူးလေ။ဟုတ်လား။သူတို့ကကုနေကြတာပဲ။အချာ IMG ကိုပြောရအောင်နော်ဖက်ပြောမနေနဲ့တော့အရာတရားဆိုရနော်တပ်ဖို့ဖက်တောင်ပြောသေးပါဘူးကုသမကလည်းမဥပ္ပံကြီးဆိုလို့ရှိရင်ဘယ်ကူပါမလဲ
ဒါပေမဲ့အခုဆိုရဘက်ကဒီကော်မရှင်တွေဖွဲ့ပြီးတော့လုံနေတာတွေမထီရောက်ဘူးလား
မထီရောက်ပါဘူးလုံးဝမထီရောက်ပ
ါဘူးဘာဖြစ်လို့မထီရ
ောက်လဲမရောပြတာမရောလက်ကချင်းကုန်တာပဲအော်ဒီပုဂ္ဂိုလ်ကြီးနေနေရောကော်မရှင်နေနေရောဘလုံးမလေးစားပြာဂျုံကြီးခိုးစားပြာမရှိပါဘူး
ဒါမဲ့ဆရာဒီကော်မရှင်မှာ
ဘာလဲ ညီကဆုံးဖတ်စာပြီလေ
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ကိုဖီအန်လိုပုံကူမျိုးလဲပါတယ်ပြီးတော့နိုင်ငံတကာကအခုဒီအခုဖိလစ်ပိုင်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟောင်တို့ပါဟုတ်ပါတယ်ကော်မရှင်တွေပါတယ်ဟိုကလောက်တယ်ဆိုတော့ဒီဥစ္စာကရောတဲ့အများလေးစားလက်ခံနိုင်လောက်တဲ့အနေအထားမျိုးမရှိဘူးလား
မရှိဘူးကိုင်းလဲတော့ကုလသမဂ္ဂစိုက်ပန်နေမရှင်လုံးကလည်းသူ့အနေနဲ့ကနိုးလို့ပြောတယ်နော်ဝန်ကြီးဝင်ကောင်စီကလည်းနိုးလို့ပြောတယ်မြန်မာဟီလီးဓာတ်ကလည်းနိုးလို့ပြောတယ်အဲ့ဒါကတည်းကခုမှလုပ်ပါမယ်ဆိုတော့ရုပ်ကကော်မရှင်နဲ့ပါဝင်တဲ့လူတွေကနိုင်ငံတကာမှာမပြောပါနဲ့ဒီပြည်ထောင်အောင်ဒီလူတွေလေးစားလောက်ဆရာရှိလို့လားအရင်ကစစ်ဆိုးရတယ်ထားလိုက်ပါတော့ဘူးပြရတဲ့ပြောရကနိုင်ငံတကာတွေ့ကြုံလက်ရှိမရှိဘူးလား
ခုနပြောတဲ့ဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြောတယ်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်တခြားရောဘာတွေလုပ်ဖို့လိုတယ်လို့မြင်ပါလဲ
တရားကောင်းလို့လားပေါ့ကွာနော်ဖြစ်လာက public relation ဘလော့ပဲကောင်းတဲ့နော်ကုမ္ပဏီတွေပဲစားတာနိုင်ငံတကာခေါ်ပြီးခေါ်တာအဲ့ကောင်ကကိုလုံးချုပ်ခိုင်းထားတယ်။ဒါကပုဂ္ဂိုလ်ကကိုလုံးချုပ်ခိုင်းထားတယ်။ငါဒါလုံးမှဒါဆိုတော့လုံးချေခံမျိုးဆိုရှင်မဖြစ်ဘူးကွာပြည်မလား။ delegation နဲ့ပေးရမယ်
။ရခိုင်ပြည်ပခါကြောင့်ရိုညာမွတ်စလင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကဆိုပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကတော့ရခိုင်ပြည်နယ်အတွင်းမှာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့သတ်မှတ်ခဲ့ကြပါတယ်။နိုင်ငံကလူခွင့်အဖွဲ့တွေကတော့ဒီပြဿနာကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့တောင်းဆိုတာတွေရှိနေပါတယ်။မြန်မာအစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာအားနည်းချက်တွေရှိပြီးတော့ဒီတမကထိထိရောက်ရောက်လှုပ်ဆောင်တင်တယ်လို့ဦးဆိုင်ညွန့်လင်ကပြောပါတယ်
။ဒီနိုင်ငံတကာကနေပြီးတော့လူတိများပဲဟိုလူလူလေးစားပဲအဲပုံကူတွေခေါ်ပြီးတော့ကွန်ရှင်တွေဖွဲ့တယ်အကြံပေးနိုင်တယ်အဲ့အပိုင်းရှိတော့ဒါပေမဲ့နိုင်ငံချင်းနိုင်ငံချင်းဆက်သွယ်ပြီးလုပ်တာကဒီကပူတီအောင်လို့ကျွန်တော်ပြောတယ်။ဥပမာ OIC တို့လိုမျိုးတရားဆက်သွယ်လိုက်မယ်။ဒါမှကြားတဲ့တရားရောင်းနဲ့ဆက်သွယ်မယ်။ကျွန်တော်တို့ကအချက်အလက်တွေကိုရှင်းပြမယ်။အဲ့လိုမျိုးဆိုပို့ပြီးတော့ပြီးအောင်လို့ကျွန်တော်အဓိကကျွန်တော်ဥပမာကဒီပြအားနည်းနေတာပဲ။အ ဒီလိုကျလို့ကထုတ်တယ်ကြီးရယ်အင်းကြီးလိုကဘာကဖတ်တတ်တဲ့မီဒီယာတွေကိုသိရှိတယ်လို့ဖြစ်တယ်ဆိုကျွန်တော်ဖတ်တယ်လို့ဆိုရင်မီဒီယာတော်တော်များများကတစ်ခုကိုပဲရောက်နေခုကခုဘက်ကအခြေအနေကိုသိနားမနေဘူးအဲ့လိုဖြစ်နေဒီလိုပြန်လာလေဒီတော့မှလည်းအများကြီးရှိတယ်အဲ့တော့ဒီလိုလိုချင်တာသိမသိတယ်လေခုဘက်ကဘယ်လိုလိုထိတာလို့ပဲအများကြီးပြောနေကြတယ်ဒီလိုလကောမှုကျလို့ရှင်းကြနိုင်တယ်ဆိုလို့ရှိမှာမဟုတ်ဘူး
။မင်္ဂလာရေးနိုင်ငံမှာရှိတဲ့အဲဒီဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းဝိုင်းကရိုဟင်ဂျာလို့ခေါ်ဖို့သုံးစွဲကြပြီးမဲ့မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲသူတို့ဟာရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေသာဖြစ်တယ်ဆိုပြီးတော့အတိအမှတ်ပြုထားပါတယ်ခင်ဗျာ။